လေးငယ်နဲ့လူငယ်တွေဟာပြိုးပင်တွေပါပဲတကယ်တော့တစ်ပင်တစ်ပင်ရဲ့အသီးအရွက်အပွင့်အခိုင်အခက်စသဖြင့်ပေါ့လေလောကအတွက်အသုံးဝင်ဖို့အဖို့တန်တဲ့တစ်ပင်တစ်ပင်ဖြစ်လာဖို့ဆိုရင်ပြိုးပင်ဘဝကိုအကူအဆိုက်ရဆုံးမှာကျွန်တော်တို့အလုံးလူဘဝမှာရောက်လာကြပြီးတော့ကျောင်းနေနေကြတယ်တင်ယူကြတယ်အရက်ထဲမှာဘဝထဲမှာစီးပူးကြတယ်အဲ့ဒါကျွန်တော်တို့ဘာတွေသင်ယူနေကြတာလဲလို့တွေးမိရကနေအခုပြောချင်တာတွေကိုစပါတယ်ကျွန်တော်တို့အခြေခံအဖြစ်ကျောင်းနေမှာသင်တန်းနေမှာသင်ညာဆိုတဲ့အခေါ်အဝေါ်တွေကိုသင်ရပါတယ်ဘာသာစကားတွေသင်ကြပါတယ်ပြီးတော့တဘာဝရဲ့အချင်းအရာတွေသိပ္ပံပညာသင်ချာစသဖြင့်ဘောဂဗေဒအစုံသင်ကြပါတယ်ပြီးရင်ဘာတွေဆက်သင်ရပါလဲတကယ်တကယ်မဖြစ်မနေသင်ရမှာကဘာတွေလဲလဲလောကကြီးမှာမလုပ်ရဘူးဆိုတဲ့အရာတွေနဲ့လုပ်ရမယ်ဆိုတဲ့အရာတွေရဲ့အဲ့ဒါကအဓိကနှစ်မျိုးပဲလို့ကျွန်တော်နားလဲပါတယ်။ဒါကနေစတဲ့လဲဆိုတော့အများပြည်သူတွေအပန်းဖြေနေတဲ့မြက်ခင်းတွေမှာပန်းညာနေတဲ့မှာအရက်တောက်နေကြတဲ့လူငယ်လူလတ်တွေကိုစတွေ့ကြတဲ့ကတွေးမိတဲ့အတွေးပါ။အခုအဲ့ဒီလူတွေကိုဖမ်းဆီးနှိမ်နှင်းမှုတွေလုပ်ပါပြီ။ဒါပေမဲ့ကျွန်တော်တို့ဘယ်လိုကြိုတင်ကာကွယ်ရမယ်ဆိုတာကိုမသိခဲ့တော့ဒီအချိန်မျိုးရောက်တာလို့ကျွန်တော်နားလဲပါတယ်။အရင်တုန်းကလည်းကျွန်တော်လူငယ်တွေနဲ့တွေ့ဆုံတဲ့အခါမှာပြောပြဘူးပါတယ်။နိုင်ငံတကာမှာဆိုရင်ပင်လယ်အကမ်းခြေလိုနေရာမျိုးမှာတော့မှအရက်တောက်ချင်တဲ့လူဟာအိတ်ကိုလုံလုံချုံချုံထည့်ပြီးတော့ပြောရရင်တော့အရက်ပလင်းမှမသိအောင်ယူသွားပြီးတော့မှအလစ်မှာလစ်ခနဲ့မော့ရပါတယ်ဆိုလိုတာကတော့တောက်ချင်ရင်တော့မှဘေးပတ်ဝန်းကျင်မှာရှိနေတဲ့လူတွေကိုအာဏာရတဲ့အတူယူမမှားဖို့သူတို့မှလူတွေကိုပမာမခန့်မလုပ်ရဘူးဆိုတာမျိုးပါကျွန်တော်တို့စီမှာတော့ပင်လယ်အကမ်းခြေတွေမှာများသောအဖြစ်မူးယမ်းပြီးတော့တောင်းညာကြမယ်အနောက်ကနေပြီးတော့သူတို့ကိုလိုက်ပြီးတော့ဆွဲနေတာကိုပဲဂုံယူနေတာတွေလည်းများစွာတွေ့ရမယ်တကယ်တော့ဒါပါလဲဆိုတော့လုံတင်တာနဲ့မလုံတင်တာကိုခွဲခြားပြီးတော့မသိနိုင်ခဲ့တာပါတခါကအင်တာနက်ထဲမှာစစ်တမ်းတစ်ခုလောက်ကြပါတယ်အဲ့ဒါကဘယ်လိုလဲဆိုတော့ဒူးစရိုက်မှုကျူးလွန်မှုအခြေအနေကောင်းတစ်ခုကိုဖန်တီးပြထားတာပါဥပမာဆိုပါတော့ဗျာငွေကြေးတို့ယတနာတို့အဲ့ဒါကိုဘဏ်တွေမှာငွေကြေးဌာနတွေမှာဖြစ်ဖြစ်ပေါ့အလွယ်တကူယူနိုင်တဲ့အခြေအနေတစ်ခုကိုဖန်တီးပြလိုက်ပါတယ်ဒီလိုပါပဲညအမောင်လူပြတ်တဲ့လမ်းကြားမှာမိန်းကလေးတယောက်ကိုအနိုင်ကျင့်မှုအင်မတန်လွယ်ကူတဲ့အခြေအနေမျိုးပြထားပါတယ်ပြီးတော့မှအဲ့ဒီမှာဝင်ကြည့်တဲ့သူတွေကိုဘလို့သဘောရလဲလို့မျက်စာပြစ်လိုက်တာပါပဲအဲ့ဒါကိုသဘောတူကြောင်းစိတ်ဝင်စားကြောင်းပြကြတဲ့အချက်ပေးသံတွေ like လောက်တာတွေတော်တော်များများရရှိပါတယ်အဲ့ဒီအများစုကိုနောက်ကျောင်း like ကြည့်လိုက်တဲ့အခါသူတို့တွေဟာခုနကလို့စိတ်ဝင်စားကြောင်းသဘောတူကြောင်းပြကြတဲ့သူတွေဟာတဲ့အကောလာဟာလာများကိုအင်မတန်ယုံလွယ်သူများလည်းဖြစ်ကြသလိုသူတို့ကိုတခုခုနဲ့အင်မတန်စီယုံလို့လွယ်တဲ့လူတွေပါတဲ့ဆိုလိုတာကတော့သူတို့ဟာသဘောတရားတစ်ခုကိုပဲတစ်ဖက်ပေါက်တဲ့နားနဲ့ပဲနားထောင်နေနောက်တစ်မျိုးအခြားစဉ်းစားနည်းတွေကိုမစဉ်းစားဘူးလက်လက်လက်မခံဘူးဆိုတဲ့လူမျိုးတွေဖြစ်နေတာကိုတွေ့ရပါတယ်တဲ့သူတို့ရဲ့တင်ထားတဲ့ post တွေသူတို့ရဲ့ယုံကြည်ရာတွေကူးထားတာတွေကိုဖတ်ပြီးတော့သူတို့အခုလိုစစ်တမ်းထုတ်တာပါနောက်နံပါတ်1အချက်အနေနဲ့ပါလဲဆိုတော့သူတို့အကျံဖက်တဲ့နီးနဲ့ပဲဖြည့်ရှင်းလူစိတ်ရှိတယ်။ကိစ္စရက်တွေကိုလက်နဲ့နဲ့အကျံဖက်ပြီးတော့ဖြည့်ရှင်းရမယ်လို့ပဲသူတို့ယုံကြည်တယ်။နောက်အခြေခံပညာအားနည်းတဲ့လူတွေအဖြစ်လည်းတွေ့ရတယ်။သူတို့တွေဟာရန်လူစိတ်တွေရှိကြတယ်။အမြဲတမ်းရန်သူရှာနေကြတယ်။အဲ့ဒါတွေအလုံးချုပ်ပြီးတော့ခုနကစစ်တမ်းထုတ်တဲ့အဖွဲ့ကပြောပါတယ်။သူတို့တွေဟာလောကကြီးမှာလောက်ရမှာနဲ့မလောက်ရတာကိုခွဲခြားမသိတဲ့သူတွေပါလို့စစ်တမ်းထုတ်ပါတယ်။ကျွန်တော်တက္ကသိုလ်ဝင်းနေတဲ့ကိုရောက်တိုင်းမှာသတိထားမိပါတယ်။ကျောင်းသားတွေကလည်းအဲ့ဒါကိုအင်မတန်ခံပြင်းပါတယ်။ကျောင်းဝင်းထဲမှာအနေထိုင်မစင်ကျင်ကြတဲ့သူတွေရောက်လာကြတာပါ။ကျောင်းသားကျောင်းသူတွေထက်အပြင်ကလူတွေဥပမာတက္ကစီတွေလာပြီးတော့ဂိတ်ထိုးရာကစပြီးတော့မသိမလျော်နေကြတာတွေအဓိကတစ်ဆင့်ထဲကျောင်းဝင်းထဲမှာလာပြီးတော့ချင်းဆူတွေ့ကြရင်းနဲ့ကျောင်းဝင်းကတစ်ဆင့်ဘာသာရေးဆိုင်ရာလူတွေတံမှုထားတဲ့နေရာတွေမှာမဖွဲမရပြုတ်ကြတာတွေကိုတစ်ဆင့်ထဲလူငယ်တွေဟာဆွေးနွေးကြပါတယ်တကယ်တော့အပျော်ကာလနဲ့ဘာသာရေးပွဲတွေတော်မှရောထွေးပြီးတော့အပြုအမူတွေထပ်တူလုပ်နေကြတာပါပဲ။ဒါတွေလည်းမလုံတင်တာနဲ့လုံတင်တာကိုခွဲခြားမသိခြင်းလို့ပဲပြောကြပါတော့။တကယ်တော့ကျောင်းနေမှာသင်ခဲ့တဲ့ပြညတ်တွေ၊တင်ညာတွေ၊ဘာသာစကားတွေအပြင်လူလူချင်းခွဲခြားဆက်ဆံမှုလုပ်တဲ့ပြဿနာအဲ့ဒီကိစ္စအတန်းပေါ်ခြင်း၊တလန်းနေသားချင်းကိုခွဲခြားဆက်ဆံတာ၊ဘယ်သာနဲ့ညာသင်္ဂအစရုပ်ရည်တို့အသားအရောင်တို့ကအစခွဲခြားတာအဲ့ဒါတွေဟာလောကကြီးမှာမရှိသင့်ဘူးမလုတ်သင့်ဘူးဆိုတဲ့ကိစ္စဒီကနေ့ဆိုရင်နိုင်ငံတကာဘောလုံးပွဲတွေမှာတော့မှအသားအရောင်ခွဲခြားဆက်ဆံတာမျိုးမရပါဘူးကြီးလေးတဲ့အပြစ်ဒဏ်ပေးပါတယ်အဲ့ဒါတွေကိုသူတို့စီမှာစနစ်တကျသင်ယူပြီးသားပါကျွန်တော်တို့စီမှာတော့လမ်းတော့မှာကားရက်တယ်ကားရက်ထားပြီးတော့ကိုင်ရဆင်းဝယ်တယ်မြင်းဝါကွက်ထဲမှာတိုးပြီးတော့အတင်းဝင်ရက်တယ်ဆိုလိုတာကတော့ရှောင်ကျင်ရမှာတွေကို မလုတ်ပါနဲ့ဆိုတဲ့ဟာတွေကိုလုတ်တယ်လုတ်ရမယ်ဆိုတဲ့အရာတွေကိုမလုတ်ဘူးအဲဒီတော့စစ်တမ်းတွေအနေနဲ့သုံးသပ်လိုက်တာကတော့ကျွန်တော်တို့သင်ရမှာတွေဟာဘောဂဗေဒအပါဝင်စီမံခန့်ခွဲမှုအပါဝင်သိပ္ပံတွေဝိဇ္ဇာတွေအလုံးထဲမှာအဓိကလိုအပ်နေတာလုတ်ရမှာနဲ့မလုတ်ရမှာကိုကောင်းစွာသိမြင်ခြင်းလိုက်နာနိုင်ခြင်းဆိုတာကိုအရေးကြီးတောင်းဆိုနေပြီလို့လူငယ်တို့ကြားထဲမှာဆွေးနွေးပြခဲ့ပါတယ်